မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်လာမယ့်လပိုင်းတွေအတွင်းစားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံရနိုင်တဲ့အပေါ်အရေးပေါ်ရိက္ခာဖြန့်ဖြူးနိုင်ရေးအတွက်ကုလသမဂ္ဂကဆောင်ရွက်နေပါတယ်
Our colleagues there today say they are concerned about the impact of the current political and economic instability on people.
ရေးပေါ်ဆန္ဒရိက္ခာဖြန့်ဖြူးရေးလယ်သမားတွေကိုထောက်ပံ့ပေးရေးလောလောလတ်လတ်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေနဲ့သူတို့ကိုလက်ခံထားတဲ့ကျေးလက်ကမိသားစုတွေအတွက်ကိုပါဆန္ဒရိက္ခာလုံလောက်စေရေးအစီအစဉ်တွေနဲ့ဖြည့်ဆင်းဆောင်ရွက်နိုင်ဖို့ကုလသမဂ္ဂနဲ့မိတ်ဖက်တွေဆောင်ရွက်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရတူဖြစ်တဲ့ပါဟန်ဟတ်ကအင်ကာနေနယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါမြန်မာနိုင်ငံတွင်းလက်ရှိနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်လူလူကြားအလို့အကိုင်းဆုံးရှုံးမှုစားတောက်ကုန်ဈေးတက်လာတဲ့အခြေအနေနဲ့ငွေကြေးတန်ဖိုးရော့ကျမှုတွေကြောင့်လူလူအတွက်ရိတ်ခါလုံလောက်မှုအပေါ်ရိုက်ခတ်တက်ရောက်မှုရှိနေကြောင်းမြန်မာဆန်ရကုလသမဂ္ဂအဖွဲ့ကလည်းသတိပေးထားပါတယ်ဒီဆိုရင်စရာအခြေအနေဟာလာမယ့်မုတ်တုံရာသီမှာပေါ်ပြီးတော့ဆိုးရွားသွားနိုင်ကြောင်းလဲကုလသမဂ္ဂကပြောပါတယ်နိုင်ငံတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အချက်နဲ့ဗန်ဝင်ဆောင်မှုမှာအခက်အခဲတွေဖြစ်နေတဲ့အခြေအနေကလာမယ့်မုတ်တုံရာသီတွင်လန်ဒတာနဲ့တည်ယူပို့ဆောင်ရေးမှာအခက်အခဲထပ်ဖြစ်နိုင်တယ်လို့လဲကုလသမဂ္ဂကသတိပေးထားတာဖြစ်ပါတယ်ရှင်